စစ်ကောင်စီကအာဏာသိမ်းလိုက်တာနှစ်လပြည့်ပြီချိန်အထိအာဏာရှင်ကြဆောင်ရွက်အတွက်စန့်ကျင်စနားပြနေတာတွေကနေရာနှက်မှာပုံစံမျိုးစုံနဲ့ရှိနေပါတယ်ဒီစနားပြသူမှုတွေမှာဖမ်းဆီးခံရတာတွေအကြမ်းဖက်တိုက်ခတ်ခံရတွေကြောင့်နောက်ပိုင်းမှာထိတိုက်မတွေ့တော့ပဲအာဏာရှင်ကိုတော်လှန်နေကြတာပါဒါပေမဲ့လည်းရက်ွက်တွေရဲ့အခြေအနေကိုနာမည်ဖိုင်ကတင်ပြပေးပါမယ်
ဖေဖော်ဝါရီလ၁ရက်နေ့ကနေစပြီးအရက်တာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးစစ်တပ်ကအာဏာသိမ်းခဲ့တာဒီကနေ့ဆိုနှစ်လပြည့်ပြီဖြစ်ပါတယ်အာဏာသိမ်းတာကိုစန့်ကျင်ဆန္ဒပြသူတွေဟာအကြမ်းဖက်ပြစ်ခတ်ခံရတဲ့ကြားကတပိတ်ပုံစံမျိုးစုံနဲ့အာဏာရှင်စနစ်ကိုဆက်ပြီးစန့်ကျင်နေရပါလူငယ်တွေဦးဆောင်တဲ့အင်းစိန်မျိုးကတပိတ်စစ်ကြောင်းကိုမနေ့အစောပိုင်းကတည်းကစတင်ခဲ့ပြီ
ထိဝင်ရောက်ဖမ်းဆီးပစ်ခတ်တာတွေရှိခဲ့တယ်လို့အင်းစိန်တပိတ်မှာပါဝင်သူတူက VOA ကိုပြောပါတယ်
။မနက်ကဆယ်ရက်တော့ကတော့ဒီဒီရောင်းတော့အချောင်းပါလူပဲတပိတ်တွေရောခနဲဆောက်တဲ့တပိတ်တွေရောဒါရောလောက်ကြရပေါ့။ဖမ်းဆီးတာတွေပစ်ခတ်တာတွေရောလုံးဝချင်းပါကျွန်တော်တို့ခွဲလိုက်တယ်။ခွဲပြီးတဲ့နောက်မှာသူကလမ်းတိတ်လမ်းတိတ်ရန်ညားရတယ်လို့ဝင်ပြီးတော့ဟိုလက်ဖမ်းပြီးရတယ်ပြစ်တာတွေလုပ်တယ်။၂၉နှစ်လေးဒီနောက်ပိုင်းဆက်ပြီးတော့ဒီအင်းစိန်မှာသူကနေရောညောတက်တက်ရယ်ဝင်ပြီးတော့ဖမ်းဖမ်းတာကြီးဟိုဟာပြစ်တာကြီးလုပ်နေဒီနေ့ကြည့်တယ်ဘခုဆိုလဲလမ်းတိတ်လမ်းစုံတွေမှာတက်ပြဲတာပေါ့ဒီပြစ်တာတွေ
စစ်တပ်နဲ့ရဲတွေရဲ့အင်အားသုံးအကြမ်းဖက်တရားတွေကြောင့်ဆန္ဒပြသူတွေဟာသူတို့နဲ့ထိတ်တိုက်မတွေ့တော့ပဲကြိုတင်ပြီးတော့လူစုခွဲရှောင်နေလိုက်တာတွေရှိပါတယ်။အာဏာရှင်ကြဆုံရေးအတွက်ရတဲ့ဘက်ကနေပြီးတော်လှန်သွားမယ်လို့လည်းတင်ငန်းကျုံမြို့နယ်ကတပိတ်စစ်ကြောင်းမှာပါဝင်တဲ့လူငယ်တဦးက VOA ကိုပြောပါတယ
်။9နိုင်ခွဲလမ်းလျှောက်တပိတ်စာတယ်12နိုင်ခွဲ10နိုင်ရတော့တိတ်နိုင်ရတယ်။တိတ်နိုင်ရတယ်ဆိုဘယ်လိုဖြစ်လဲဆိုတော့အရင်တော့ဆိုရင်တော့အဲ့ထက်အချင်းကိုနေတယ်။သူကဒီနေ့ကဟိုဘာအတန်ပဲကြောက်လာမျိုးလေညီမတို့နာမှာလို့စကားပါညာဟိုဖြတ်နေရများတယ်။ဟိုဘယ်တစ်ချက်ဝင်လာမလဲဝင်လာမလဲအဲ့လိုနဲ့ညီမတို့စောပြီးလူစုခွဲပြီးလိုက်ရတယ်။
စစ်တပ်နဲ့ရဲတွေကစနားပြသူတွေအပေါ်လက်နက်သုံးအကြမ်းဖက်ပစ်ခတ်ခဲ့လို့အာဏာသိမ်းပြီးနှစ်လတာကာလအတွင်းမှာတိုက်ဆုံသူ920ကျော်အထိရှိသွားပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPPB ရဲ့မတ်လ30ရက်နေ့အထိစီးရင်မှာဖော်ပြထားပါတယ်။ဒီအရေးအတွက်ဟာ AAPPB ကကောက်ယူရရှိထားတဲ့တိုက်ဆုံသူအရေးအတွက်ဖြစ်ပြီးစစ်တပ်နဲ့ရဲတွေရဲ့အင်အားသုံးအကြမ်းဖက်မှုတွေကြောင့်တိုက်ဆုံခဲ့ရသူတွေဟာဒီထက်မကရှိနိုင်တယ်လို့လည်းထုတ်ပြန်ထားပါတယ်။ဆန္ဒပြတပိတ်တွေရဲ့အနီးဝန်းကျင်မှာစစ်ကားတွေလက်လည်နေလို့လိုင်မြို့နယ်အတွင်းကဆန္ဒပြတပိတ်တွေမှာလည်းတိမ်းရှောင်နေရတဲ့အခြေအနေရှိနေပေမဲ့နောက်နေ့တွေမှာလည်းဆက်ပြီးဆန္ဒပြပုံစံမျိုးစုံနဲ့တော်လှန်သွားမယ်လို့ဆန္ဒပြသူအင်ဂျင်နီယာတဦးက VOA ကိုပြောပါတယ်
။ကျွန်တော်တို့အင်ဂျင်နီယာတွေနဲ့လုပ်တဲ့ဥစ္စာကတော့နှဲ့တော့နှဲ့လိုက်တယ်။နှဲ့လိုက်တဲ့ဟာကိုအဲ့မှာကိုခဏပါပဲအဲ့ဒီမှာသူတို့လာတယ်လာတော့ကျွန်တော်တို့ပြန်ပြီးတော့အချက်တူခွဲရပေမဲ့လို့အဲ့အင်မော်တွေကနေအော်ကြတာပေါ့နော်။ထိုက်ထိုက်ကတွေ့လို့ကဒီချိန်မှာအချင်းမပြေဘူးကဟိုကျွန်တော်တို့ဘက်ကပေးကြတယ်တော်တော်များတနေ့ကဆိုလည်းလို့ပါပါတယ်လေ9ရောက်တော့ပါသွားကျွန်တော်တို့မှတော်တော်အာရုံပဲရှိတဲ့လူတွေကရှိတယ်လို့ကျွန်တော်ရုပ်မှန်နဲ့ပေါင်းပြီးတော့ဆက်လုပ်နေတော့မှာပဲ
စစ်ကောင်စီရဲ့အာဏာသိမ်းလိုက်တဲ့လောက်ရဲ့အပေါ်စန့်ကျင်ကန့်ကွက်သူတွေဟာမနေ့အစောပိုင်းနဲ့နေ့အချိန်တွေမှာလဲစုပေါင်းအင်အားနဲ့ဆန္ဒပြတော်လှန်နေကြသလိုည၈နာရီထိုးချိန်တိုင်းမှာလဲတန်ပေါင်းတီဆန္ဒထုတ်ဖော်နေကြပါတယ်။ဒါပေမဲ့လဲဒီကိစ္စမှာတော့နေ့လယ်တနာရီ၃နာရီနဲ့၅နာရီထိုးချိန်တိုင်းမှာတန်ပေါင်းတီပြီးတော့မြို့နယ်အလိုက်နေရာအနက်မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်ရှင်။